ဟောင်ကောင်မှာဒီမိုကရေစီလိုလာတဲ့လွှတ်တော်အမတ်တွေကပြီးခဲ့တဲ့နှစ်ကမြို့လယ်မှာဒီမိုကရေစီရဲ့စန္ဒပြလှုပ်ရှားမှုတွေရဲ့အထိတ်အမှတ်ဖြစ်တဲ့အဝါရောင်ထီးတွေကိုကင်မြောက်ခါဗိုလ်ထုနီကလွှတ်တော်စီဝေးဘက်ကနေထထွက်ခဲ့ကြပါတယ်။ဟောင်ကောင်မှာ2019ကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြိုင်မဲ့လွှတ်တော်ကူစရီလောင်းတွေကိုချိုးတင်စီစစ်ဖို့အဆိုပြုချက်ကိုဟောင်ကောင်အထူးမင်းချုပ်ကယ်ရီလမ်ကတင်သွင်းနေချိန်မှာခုလိုလွှတ်တော်ကူစရီတွေကထထွက်ခဲ့ကြတာဖြစ်ပါတယ်။ဒါဟာရွေးကောက်ပွဲဝင်မဲ့ကူစရီလောင်းတွေကိုချိုးတင်စီစစ်ဖို့တရုတ်ပြည်ပကြီးရဲ့အစီအစဉ်ကိုတင်ပြခဲ့ခြင်းကဆလို့ပြီးခဲ့တဲ့နှစ်ကဟောင်ကောင်မှာဖြစ်ပွားခဲ့တဲ့ဆန္ဒပြမှုတွေပေါ်လွှတ်တော်ကူစရီတွေရဲ့ထောက်ခံမှုကိုပြသတဲ့အရေးလက္ခဏာလို့ရှုမြင်ကြပါတယ်။ဟောင်ကောင်တွင်းဝင်ချုပ်လမ်ကတရုတ်ပြည်မကြီးကတင်ပြခဲ့တဲ့အစီအစဉ်ပေါ်အခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေကိုအကောင့်ထည့်ဖို့ရေးဆွဲရမယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့ပြုပြင်ပြောင်းလဲမှုတွေကိုထောက်ခံဖို့အတိုက်ခံတွေကိုနားချနိုင်မယ်မျှော်လင့်ချက်ကိုတော့မစ်လမ်ကထားစေရှိတယ်လို့ဆိုပါတယ်။